ရှမ်းပြည်နယ်မြောက်ပိုင်းတရုတ်မြန်မာနယ်စပ်မှာရှိတဲ့ပန်ဆိုင်မြို့အနီးတစ်ဝိုက်မှာစစ်တပ်နဲ့ကိုကန့်လက်နက်ကိုင် MNDAA ဖွဲ့တွေတိုက်ပွဲတွေဖြစ်နေတာကြောင့်နယ်စပ်မြို့တွေမှာရှိနေတဲ့တရုတ်နိုင်ငံသားတွေသတိထားနေကြဖို့အတွက်တရုတ်အစိုးရကသတိပေးထားပါတယ်။တရုတ်နိုင်ငံတွေကဝမ်တိန်မြို့ရဲ့အထူးအခြေစံတွေကြားလာနိုင်တယ်လို့တရုတ်အာဏာပိုင်တွေကသတိပေးချက်ထုတ်ပြန်ထားတဲ့အပြင်မူဆယ်ခရိုင်တွေကပန်ဆိုင်ဒေသနာမှာဆိုရင်တရုတ်ဘက်ကခြံစည်းရိုးကနေတယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကလာတဲ့သတိသတင်းကိုတော့ဦးသိပ်ထိုင်ဦးကတင်ပြပေးပါမယ်ရှင်။
မူဆယ်ခိုင်ပန်ဆန်းမြို့နယ်တဝိုက်မှာစစ်တပ်နဲ့ကိုကန့်လက်နက်ကိုင် MNDA အဖွဲ့တွေတိုက်ပွဲတွေဖြစ်နေတဲ့အတွက်တရုတ်နယ်စပ်မြို့ဖြစ်တဲ့ဝမ်တိန်မြို့ကဒေသခံတွေအနေနဲ့သတိထားပြီးနေထိုင်ကြဖို့တရုတ်ယူနန်ပြည်နယ်တဲဟုံပြည်နယ်ကွဲကအာဏာပိုင်တွေကအော်တိုဝါလာစကွဲနေနေဆွဲနဲ့သတိပေးချက်ထုတ်ပြန်ထားပါလေ။ကျူကုတ်ဒေသမှာဖြစ်နေတဲ့လက်တလောဖြစ်နေတဲ့တိုက်ပွဲတွေကြောင့်တရုတ်ဒေသခံတွေထိခိုက်ဒဏ်ရာရခဲ့တယ်လို့တရုတ်အိုးအိမ်တွေထိခိုက်ခဲ့ရတယ်လို့ရွှေလီမြူနစ်စပယ်အစိုးရရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါလေ။ဒါကြောင့်တရုတ်ဒေသခံတွေအနေနဲ့တိုက်ပွဲအခြေအနေကိုအိမ်ပြင်ထွက်လေလာတာခေါင်းမိုးတက်ကြည့်တာမျိုးတွေရှောင်ကြဖို့သတိပေးထားပါတယ်။မသိငါစရာလူတွေတွေ့ရင်လည်းအာဏာပိုင်တွေကိုတီးပေးပါလို့အဲ့ဒီထုတ်ပြန်ကြေညာချက်မှာဖော်ပြပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကဝမ်တိန်မျိုးတွေကိုမြန်မာဘက်ကကြီးစံနေကြောက်ခဲ့တာကြောင့်အခုလိုတရုတ်ဘက်ကထုတ်ပြန်သတိပေးထားလို့ဝမ်တိန်မျိုးမြန်မာကုန်သွယ်လုပ်ငန်းရှင်များအသင်းတာဝန်ခံဦးမြတ်နိုင်ကပြောပါတယ်။ဒီထုတ်ပြန်ချက်ကနောက်ထပ်ညွှန်ကြားချက်မထက်သေးသေး၍အတည်ဖြစ်တယ်လို့လည်းသူကပြောပါတယ်။
ဟုတ်တယ်ညီမနေသားမတိုက်ခွေးလေးကျင်းထန်နေတယ်ဗျာကျင်းထန်နေတော့ဒီဘက်ကသူပြေးကြရောက်ခါတာရှိတယ်ဗောနော်အဲ့တော့သူတို့ရဲ့ဒီဒီရကန်တခုဟိုအလဲငယ်ထိတ်ခိုက်တယ်ဗျာသကောင်းကြီးကအဲ့မှာကြီးထားတယ်ခုပါတယ်အဲ့ဒီဟိုကျားနဲ့ပတ်သက်ပြီးတော့ဒီတရုတ်နိုင်ငံသားတွေအနေနဲ့တိုက်ခွေးအခြေအနေကြောင့်ဒီနယ်သက်ချန်ပြူနာတွေကိုအသွားလာမလို့ကိုစစ်ပွဲဖြစ်တဲ့နေရာဒီနာပါဝင်ကျင်ပန်ဆိုင်ဒီဘက်ပါဝင်ကျင်ဒီအဆက်မင်းဆောက်ဦးရောဟောင်းဒီလိုဖိုင်ကြီးရိုက်ကြတော့ဗောအများကြီးတက်လာတာဟိုဒီလိုတော်တော်များအဲ့အရာကြီးကြောင့်လို့ဆိုတော့အဲ့လိုအထက်မြေကောင်းကြီးမတက်ဖို့ပေါ့ဗျာဒီလိုတွေမရကြဘူးပေါ့အိမ်ထဲမှာပဲအဲဒီတွေပူပြီးလုံဆောင်တဲ့နေရာတွေမှာပဲနေဖို့ပေါ့အဲ့လိုမျိုး
တရုတ်မြန်မာနယ်စပ်ပန်ဆိုင်ကြီးကိုမျိုးကရဲစခန်းကိုကိုကန့်တပ်ဖွဲ့ MNDA ကအော်တိုဝါလာစကွဲနေမှာဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်ပန်ဆိုင်နီးတဝိုက်မှာပြန်လည်ပြစ်ခတ်မှုတွေရှိခဲ့ပါတယ်ပန်ဆိုင်နဲ့တိတ်မွေးတဲ့မုံခိုးဘက်မှာလည်းနှစ်ဖက်နောက်ဆက်တွဲတိုက်ပွဲတွေဆက်ဖြစ်ခဲ့တာပါဒီတိုက်ပွဲတွေကြောင့်ပန်ဆိုင်မြို့ပေါ်မှာထိခိုက်ဒဏ်ရာရသူတွေရှိတဲ့အကြောင်းပန်ဆိုင်လူမှုကူညီရေးအသင်းဥက္ကဋ္ဌဦးလိုင်ဘောဟန်ကပြောပါတယ
်။ပန်ဆိုင်ရဲစခန်းနဲ့ပန်ဆိုင်မှာရှိတဲ့တပ်စခန်းကိုလာပြီးတော့ဒါတို့ကိုတူကန်တပ်ဖွဲ့တွေဟိုလူပြူပေါင်းတပ်ဖွဲ့တွေရှိမှာပေါ့နော်။အဲ့ဒါတိုက်ပြတ်ဆက်ကြတယ်မှာ။ထိခိုက်တာတော့လူလူရှိတယ်ဗျာ။အပိုက်ပြတ်ဆိုလို့ရှိရင်ဒါထိမှန်ပြီးတော့တပ်ဖွဲ့တုံးတယ်နော်။ဒါဒီရှိမှဒီတိုက်ဆုံးတယ်အတော်လေးလာလို့ဖြစ်သွားတယ်ကိုကြီးရဲ့နိုင်ငံရေးမတူညီတာရဲ့မခုကြောင့်ဒီလိုလိုကြီးနေတာတို့အပြင်မဆတ်ချပြီးတော့မှဒီဟာတွေကြုံလာတဲ့ခါကျတော့တပူပေါ်မတူဖြစ်နေလို့ပေါ့ရရှိမှာ
မုံကိုနဲ့ပန်ဆိုင်မျိုးအနည်းမှာစစ်ကောင်စီတပ်တွေ MNDA နဲ့တောင်းပလောင်လက်နက်ကင် TNLA တို့လှုပ်ရှားနေကြပြီးမြန်မာစစ်ဘေးဒုက္ခသည်တွေကလည်းတရုတ်နယ်စပ်နားမှာအယောက်1000လောက်ရှိလာတယ်လို့လူမှုကူညီရေးအသင်းချုပ်ကပြောပါတယ်ဒါကြောင့်တရုတ်ဘက်ကမူဆယ်ခိုင်တွေကပန်ဆိုင်မျိုးတစ်ဖက်ချမ်းမှာနေဆက်ချန်စီယိုကာယနာကိုတရုတ်ဘက်ကဒီရက်ပိုင်းထဲမှာအလင်းစလိုလုံနေကြတယ်လို့လဲဒေသခံတွေကပြောပါတယ်။တိုက်ပွဲတွေကြောင့်ထွက်ပြေးလာသူတွေအနာမကပ်ကြဖို့လဲတရုတ်ဘက်ကချန်စီယိုဘော်မှာလော့စပီကာတက်ပြီးမြန်မာဘာသာနဲ့ပါထုတ်လွှင့်သတိပေးနေပါတယ်
။边境管控区请勿靠近。
နေဆက်ကာဝယ်ထိန်းချုပ်မှုဒေသဖြစ်လို့အနာမကပ်ကြပါနဲ့
။ဒီလိုအခြေအနေမှာတရုတ်မြန်မာနိုင်ငံနေဆက်အကြီးဆုံးနေဆက်စီးပွားရေးဆောင်ဖြစ်တဲ့မူဆိုင်ခရိုင်ထဲမှာမူဆယ်ခရိုင်မှာအခုလိုတိုက်ပွဲတွေဖြစ်နေတာကြောင့်နေဆက်ကုံတွေကြီးပြန်စားဖို့မဖြစ်နိုင်သေးဘူးလို့ကုံတွေကြီးကပြောပါတယ်ခင်ဗျာ